မြန်မာနိုင်ငံတွင်ကိုဗစ်-19ရောဂါပိုးတက်ခွဲရလက်အဖြစ်အများဆုံးရှိနေတဲ့အင်းစိန်မြို့နယ်မှာကျန်းမာရေးစစ်တမ်းကောက်ယူနေတဲ့အခြေအနေကိုပြောပြပေးပါမယ်။ကျွန်မအင်တာနက်ထုံးမှာမြန်မာနိုင်ငံမှာကိုဗစ်-19ရောဂါပိုးရှိမရှိတက်ခွဲဆန်းသက်ပြီးရောဂါပိုးရှိကြောင်းအဖြေထွက်သူအရေအတွက်ကဒီကနေ့မွန်လပိုင်းအထိစုစုပေါင်း
ဒီအတွက်ကျမရေးတဲ့အကစားဝင်ကြီးဌာနရဲ့အထူးစီမံချက်အနေနဲ့အင်းစိန်မြို့နယ်အတွင်းတအိမ်ကျဆင်းကျမရေးစစ်တမ်းကောက်ယူနေတာဖြစ်ပါတယ်။လူဦးရေ9000လောက်ရှိတဲ့အင်းစိန်မြို့နယ်မှာအခုလိုကျမရေးစစ်တမ်းကောက်ယူတာနဲ့တပြိုင်တည်းဖြန်းနာကုသမှုတွေရောပါဆက်လုပ်သွားမယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဝေဖြိုးဟန်ကဖီယိုအေကိုပြောပါတယ်။အစီအစဉ်နဲ့အခါမှာကျမရေးဝန်ထမ်
ကိုပို့ရတဲ့သူတွေရှိသလိုအင်းစိန်စည်းရုံကြီးကိုပို့ရမယ့်သူတွေလည်းရှိနေပါတယ်။စည်ရင်အတိအကျကိုတော့မသိရသေးပါဘူး။ COVID-19 ကာလမှာတာမန်ထမ်းလာတာတွေကိုကုသပေးနိုင်ဖို့အတွက် Community Fever Clinic တွေကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ဒါပေမဲ့တချို့တွေကကိုပူချိန်မြင့်လာလို့ခြောက်ဆူးနှာချီတာလောက်နဲ့စိတ်ခန့်ကိုမလာကြတဲ့အတွက်ရောဂါပိုးတွေ့ရှိမှုများတဲ့အင်းစိန်မျိုးနဲ့မှာတအိမ်တဆင်ကျန်းမာရေးစစ်တမ်းကောက်ယူနေတာလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်နော်လှလှဆူကအခုလိုပြောပါတယ်။
အဲဘယ်လောက်ထိထိရောက်မှုရှိနိုင်လဲဆိုတော့အာရှိနိုင်ပါတယ်။ဒါလည်းဆိုတော့ကိုကျမတို့ဒီစီဗာကလင်းနဲ့မှာဆိုလို့ရှိရင်တရက်ကိုလာပြတာ50နဲ့60ကျားလေးမှာရှိတယ်လေ။အဲအဲ့ရနေတော့ခေရခံပြီးရဲ့စိတ်ဆူလည်းရှိတယ်။အဲဆိုတော့ဟိုရောက်လာတဲ့လူရလည်းဟိုအချားချားလာနာလာရှိလို့နောက်သူတို့ဟာသူတို့အဲ့လိုမျိုးကဒီအဲ့ရကပျောက်နေတာလည်းဒီလိုရှိတယ်။ဒါကလေးလည်းအဲ့အရာတွေကိုမသိဆိုင်တဲ့အိမ်မှာပဲနေလိုက်တဲ့လူတွေရှိတာရှိတယ်လေ။အဲ့ဒါကိုခြေအောင်အိမ်ရင်းတိုင်းရောက်ခြေရခံတဲ့သဘောပါ။
အင်းစိန်မြို့နယ်က Fever Clinic တွင်မှမေလ5ရက်နေ့အထိလာရောက်ပြတ်သားတဲ့လူနာစုစုပေါင်းက900ကျော်ရှိပြီးတော့ယောဂဗိုလ်တွေ့ရှိခဲ့သူက5ဦးရှိပါတယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့အထူးစီမံချက်နဲ့အိမ်နဲ့ရာရောက်စစ်တမ်းကောက်တာမျိုးကိုလက်တလုံးမှာတော့တခြားမြို့နယ်တွေမှာလုပ်ဖို့မရှိသေးပါဘူး။ဒါပေမဲ့အခုလုပ်နေတဲ့ထိရောက်မှုကိုကြည့်ပြီးဆက်လုပ်တဲ့မလုပ်တဲ့စဉ်းစားဆုံးဖြတ်သွားမယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းရဖီယိုရီကိုပြောပါရစေ။လက်တလုံးအချိန်ကြီးယောဂပိုးရှိမရှိတက်ခွဲစမ်းသပ်ခဲ့သူစုစုပေါင်းက9000ကျော်ရှိနေပြီလို့ကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါရစေ။လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါတွေ့ရှိရသူစုစုပေါင်းက162ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ပြန်လည်သက်သာလာသူ49ဦးရှိနေပါတယ်။ကျွန်မအင်တနာထုံးမှရန်ကုန်မြို့ကနေတင်ပြပေးပို့တာဖြစ်ပါတယ်။